ပထမနိုင်ငံသားနှစ်ဦးတက်ခံရတဲ့လိင်ကျွန်းလူတပ်မှုနဲ့ပတ်သက်ပြီးတော့ပြည်ခံထားတဲ့မြန်မာရှေ့ပြောင်းလူသမားနှစ်ဦးရဲ့အယူခံကိုထိုင်းဘုတ်တရားရုံးချုပ်ကိုတင်ပြတဲ့အခါမှာနိုင်ငံသားတပ်သည်နှစ်ဦးကိုခေါ်ယူပေးဖို့အချက်ကိုရုံးတော်ကခွင့်ပြုမယ်ဆိုရင်တောင်းဆိုသွားမယ်လို့အင်မာတန်ရုပ်ကိုစားပြီးရှင်းနေတယ်ကပြောလိုက်ပါတယ်။အပြည့်အစုံကတော့ထိုင်းခြေလိုက်တင်တော့မိုင်းအိမ်မာကပြောပြပြီးမှဖြစ်ပါတယ်ဗျာ။
ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လေကျွန်းကိုလာရောက်လည်ပတ်တဲ့ကဘာနဲ့ခီးသွားနှစ်ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာကျွန်းပေါ်မှာပဲတပ်ဖြတ်ခံရတာပါဒီအတွက်မြန်မာလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူတပ်မှုမတည်မှုတရားမဝင်ဝင်ရောက်မှုအမှုခွနမှုနဲ့စွပ်စွဲထားပြီးကော့စမွေကျင်းထောင်မှာထိန်းသိမ်းထားပါတယ်အဲ့ဒီထိန်းသိမ်းသားစဉ်ကာလအတွင်းမှာတရားခံဘက်ကအကျိုးဆောင်ရှိနေပြီကနိုင်ငံသားသားနှစ်ဦးကိုတပ်တွေအဖြစ်ထွက်ဆိုခွင့်ပြုဖို့တင်ပြခဲ့ပေမဲ့ကော့စမွေတရားရုံးမှာကောအယူခံတရားရုံးမှာပါပယ်ချခံရတာပါအခုဗဟိုတရားရုံးချုပ်ကခွင့်ပြုမယ်ဆိုရင်တော့ဒီအမှုနဲ့ပတ်သက်လို့သိရှိနိုင်တယ်လို့ယူဆရတဲ့နိုင်ငံသားသားနှစ်ဦးကိုစက်တေအဖြစ်ခေါ်ယူခြင်းနဲ့ဆိုပြီးမြန်မာတန်ရုံးကိုကိုစားပြုပြီးတရားခဏီဘက်ကနေအကျိုးဆောင်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်ကပြောပါတယ်
။ရှောင်းနဲ့ခရစ်ဆိုခရစ်ဆိုပါပါ
။ဟုတ်ပ
ါ။ဒါကူတော့အန်ဂေလိုမူလာတရားရုံးနဲ့ဒီတက်တီနေရာကိုတင်ပေးဖို့ဆိုပြီးအန်ဂျီလိုကော့စမီတရားရုံးကပြောခဲ့ပါတယ်။ဒါပေမဲ့တရားရုံးကအဲ့ဒီဟာကိုခွင့်မပြုခဲ့ဘူး။ဒါပေမဲ့အယူခံမှလည်းပြောတယ်ခွင့်မပြုဘူးတို့တော့အခုလိုနောက်ဆုံးသိမ့်တရားကြီးမှမှအယုံတော်ကခွင့်ပြုရဲဆိုရင်တော့ဒါယုံတော်ရဲ့သဘောတရားအရုပ်ချက်ထောက်ရရမှာပါအဓိကတော့ယုံတော်ရဲ့ခွင့်ပြုချက်ရဖို့လိုပါတယ
်နိုင်ငံသားသားနှစ်ဦးနဲ့တဦးကတော့တည်ဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းကြီးပိုင်နဲ့ AC ဘားမှာဟီတာတီးပြီးအလုပ်လုပ်နေသူတဦးဖြစ်ပါတယ်သူတို့ဟာဗြိတိန်နိုင်ငံသားနှစ်ဦးတက်ပြတ်ခံရတဲ့နောက်ကနေ့မှပဲကျွန်းကနေထွက်ခွာသွားခဲ့ကြသူများဖြစ်ပါတယ်သူတို့ကိုထိုင်းရဲကမင်းများစုံစမ်းမှုရဲ့အနေနဲ့လုတ်ခဲ့ပေမဲ့သူတို့ဟာလူတက်မှုနဲ့မတက်ဆိုင်ဘူးဆိုပြီးပြန်ဝင်ပြေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတဦးကတော့သူ့ရဲ့အခန်းမှာသွေးစွန့်နေတဲ့အဝတ်စားတွေရှိနေပြီးနောက်တဦးကတော့တင်းစောင်းသူတက်ခိုက်ခံရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါ။သူတို့တွေကိုတက်တည်အဖြစ်ခေါ်ယူခွင့်ရမယ်ဆိုရင်တက်ဆိုင်ရာတန်ယုံတွေကလည်းတချင်ခေါ်ယူသွားမှာဖြစ်တယ်လို့လည်းပြောပါတယ်။
အဲအဲ့ဒါဆိုရင်တော့အငယ်တို့ကတိုင်ယုံနဲ့ဆက်သွယ်ပြီးတော့နားပြီးတော့တက်တီခံမှုဆောင်ဆက်တော်ရမှာပါ
တင်းလိုပြတက်တီ60ကျော်တင်ပြထားတဲ့ခဲက35ဦးခန့်ကိုတော့စစ်ဆေးမင်းမြတ်နေတာဖြစ်ပါတယ်ဒီရခံဘက်ကအကျိုးဆောင်ရှိနေပြီးချင်းတိုင်းရှိနေများကောင်စီကလူခွေရေးရှိနေတွေကအမှုကိုလိုက်ပေးခဲ့တာပါဒီရခံဘက်ကတက်တီတွေကတော့ခေါ်ယူမင်းမြတ်နိုင်တာမျိုးတွေအနည်းငယ်သာရှိခဲ့ပေမဲ့တချို့ကတော့မြမပြီးကိုအပြီးပြန်သွားကြသူတွေလည်းရှိပါတယ်မြမရှစ်ပြောင်းလို့တမခန်းမ်းကြီး400လောက်အလုလုကန်နေတဲ့လက်ကျွမ်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဆုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနည်းကြော်ကြားထိုင်းနိုင်ငံရဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပေးဒဏ်ပေးခဲ့ပြီးဒဏ်ခွာကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်